Education is the only solution. Education first.
ပညာရေးဟာပြဿနာကိုအပြေရှာနိုင်မဲ့တခုတည်းသောနည်းလမ်းဖြစ်ပါတယ်။ပညာရေးကိုဦးစားပေးရပါမယ်
။အဲ့ဒါကတော့ပါကစ္စတန်သူအသက်16နှစ်အရွယ်မလာလာယူဆော့ဂျိုင်ပဲဖြစ်ပါတယ်။လွတ်လပ်တဲ့အတွေ့အခေါ်အတွက်ဂုဏ်ပြုတဲ့ဆာခရော့ဖ်လူခွန်ကြီးစုချင်းမြင့်ခံရကြောင်းသတင်းကြစဉ်အခုလိုပညာရေးရဲ့အဖို့တန်မှုကိုသူကပြောကြားခဲ့တာဖြစ်ပါတယ်။မလာလာယူဆော့ဂျိုင်ဟာပါကစ္စတန်ကစွတ်ဂျိုင်ဝန်းမှာတာလီဘန်တွေကမင်းကလင်းငယ်တွေပညာသင်ခွင့်ပိတ်ပင်တဲ့အခါသူနဲ့တချို့မင်းကလင်းငယ်တွေဟာပညာသင်ခွင့်ရရှိကြဖို့အတွက်ထုတ်ဖော်ပြောကြားခဲ့ကြလို့2012ခုအောက်တိုဘာလ9ရက်နေ့မှာမလာလာဟာကျောင်းကားနဲ့အင်းအပြန်တာလီဘန်တပ်ထက်သမားတွေလှုပ်ကြံဖို့ကြိုးစားခြင်းခံခဲ့ရလို့ဥကောင်းနဲ့လေပင်းမှဒဏ်ရာရရှိခဲ့ပြီးမိမျောနေရကနေလေယာဉ်နဲ့တင်းပြီးသူ့ကိုအရေးပေါ်အင်္ဂလန်နိုင်ငံ Queen Elizabeth ဆေးရုံမှာဆေးကုသပေးခဲ့ရကသူဟာပြန်ကောင်းလာခဲ့တာဖြစ်ပါတယ်။ဒီနောက်သူဟာကဘာထွန်းပညာသင်ခွင့်မရရှိကြတဲ့ကလေးငယ်တွေအရေးလှုပ်ရှားဆောင်ရွက်ရာမှာသတင်းမီဒီယာတွေနဲ့မကြခဏပြည့်စုံမေးမြန်းခဲ့တာလည်းဖြစ်ပါတယ်။သူမိသားစုအစ်တဲ့လှုပ်ကြံမှုချင်းချောက်ခံရစဉ်ကသူ့အနေနဲ့ဘယ်လိုတုံ့ပြန်စဉ်းစားမိလဲဆိုရာကိုသတင်းမီဒီယာရဲ့မေးမြန်းချက်မှာမလာလာရဲ့အဖြေကတော့စိတ်ဝင်စားစရာလို့ဆိုရပါလိမ့်မယ
်။ I was not worried about myself that much. I was worried about my father because we thought that the Taliban are not that much cruel that they would kill a child.because I was 14 at that time
but ကျမအတွက်စိုးရိမ်လာတဲ့ကျမအဖေအတွက်ပိုပြီးစိုးရိမ်ရပါတယ်တာလီဘန်တွေဟာကလေးတဦးကိုတတ်ရလောက်အောင်ရက်ဆက်မှာမဟုတ်ဘူးလို့ကျမတို့အထင်မှားပါတယ်အဲ့ဒီတော့ကကျမက14နှစ်ပေါ့ဒါပေမဲ့နောက်ပိုင်းကျမပြန်စဉ်းစားကြည့်တော့တာလီဘန်တွေလာပြီးကျမကိုတတ်ရင်ကျမဘာလုပ်မလဲလို့ကိုပြန်မေးမိပါတယ်ပထမတော့မလာလာရေးဖနှက်နဲ့သာပြစ်ပေါက်ပေါ့လို့ပြောမိပါတယ်နောက်ခြားတော့ကျမကတာလီဘန်ကိုဖနှက်နဲ့ပေါက်ရင်ကျမလည်းရန်ကိုရန်နဲ့တုံနှင်းရရောက်မှာမို့ကျမကကျမလိုချင်တာကျမတို့အတွက်ငြိမ်းချမ်းရေးပညာရေးဖြစ်ပါတယ်ပညာရေးဟာအရေးကြီးတယ်တာလီဘန်ကလေးတွေကိုလည်းပညာတက်စေခြင်းနဲ့လို့ကျမပြောမယ်အဲ့ဒီလိုပြောပြရင်တော့ကဲကျမပြောချင်တာပြောပြပြီးရှင်လုပ်ချင်တာလုပ်တော့လို့ပြောပါမယ
်မလလဟာကဘာတမကလင်းငယ်တွေနေနဲ့2015ခုနောက်ဆုံးထားပြီးပညာသင်ကြားရေးလှုပ်ရှားမှုဖြစ်တဲ့ I am Malala ဆိုတဲ့ကျမဟာမလာလာဖြစ်ပါတယ်ဆိုတဲ့လှုပ်ရှားမှုကိုစတင်ခဲ့ရမှာကုလသမဂ္ဂအထွေထွေမှုချုပ်မစ္စတာဘန်ကီမွန်လေးပါဝင်ခဲ့သူတူဖြစ်ပါတယ
် I am adding my voice to the messages from over 1 million people across the globe Education is a fundamental human right It is a pathway to development
ကဘာတဝမ်လူသက်တမ်းတို့ရဲ့တောင်းဆိုချက်မှာကျွန်တော်လည်းတူအပါဝင်တောင်းဆိုပါတယ်ပညာရေးဟာအခြေခံလူခွင့်တရားဖြစ်ပါတယ်ပညာရေးကတဆင့်ဖွံ့ဖြိုးမှုနောက်စိတ်ရှည်သီးခံမှုနဲ့နိုင်ငံသားပိသားမှုတွေကိုပေါ်ဆောင်ပေးနိုင်မှာဖြစ်ပါတယ်။ပညာရေးဦးစားပေးဆောင်ရွက်တဲ့ဒီလှူရှားမှုကိုဝိုင်းဝန်းထောက်ခံအားပေးကြပါ။မလာလာအတွက်ရောကဘာတဝမ်းမှာရှိတဲ့မင်းကလေးတွေယောက်ျားလေးတွေအတွက်ရောဖြစ်ပါတယ
်။မကြာသေးမီကမလာလာဟာကဘာဘန်ကိုတွားရောက်ခဲ့ပြီးကလေးငယ်တွေပညာရေးနဲ့ပတ်သက်လို့နိုးကြမှုရှိစေဖို့လှူရှားဆောင်ရွက်ခဲ့ပါတယ်။ကဘာတဝမ်းကလေးပေါင်း60တန်းလို့ကျောင်းနေခွင့်မရရှိကြတဲ့အကြောင်းအရင်းကနဲ့ပတ်သက်လို့မလာလာက
When we look at the causes that why girls are not going to school and as well as boys are poverty because of poverty those children have to do
မိန်းကလေးတွေယောက်ျားလေးတွေကျောင်းပါကြောင်မသွားနိုင်ကြတယ်ဆိုတဲ့အခြေခံအကြောင်းရင်းကိုလေ့လာတဲ့အခါအဓိကဆင်းရဲမွဲတေမှုကြောင့်ပဲဖြစ်ပါတယ်ဆင်းရဲမှုကြောင့်ကလေးတွေအလုတ်ထွက်လုပ်ကြရပါတယ်ကလေးတွေလူကုန်ကူးခံကြရတယ်သူတို့မိသားစုဝမ်းရည်အတွက်ဝိုင်းပြီးရှာကြရတယ်ဒုတိယအကြောင်းကတော့လူအဖွဲ့အစည်းအတွင်းကျင့်သုံးနေတဲ့အယူအဆတွေကြောင့်ပါပဲဘာသာရေးအကြောင်းပြပြီးကလေးတွေကိုစာသင်ခွင့်ပိတ်ပင်ခဲ့ကြတယ်ဒါကြောင့်လူတွေရဲ့အမြင်ကိုပြောင်းလဲပြရမှာဖြစ်ပါတယ်အကြမ်းဖက်သူကိုတိုက်ဖြတ်ဖို့ကတနက်ကတဆင်မဟုတ်ပါဘူးစစ်ကိုစစ်နဲ့ပြန်တိုက်ရင်တန်တရာကလဲလို့ကိုစုံမှာမဟုတ်ပါဘူ
းဒါကြောင့်လေနိုင်ငံခေါင်းဆောင်တွေအနေနဲ့ကိုယ့်နိုင်ငံရဲ့အနာဂတ်ကိုဖော်ဆောင်မယ်ကလေးတွေပညာရေးအတွက်အသုံးစိတ်ကိုစစ်အသုံးစိတ်ထဲပို့ပြီးဦးစားပေးတယ်လို့လေမလာလာကပြောခဲ့တာကလည်းမြန်မာနိုင်ငံအတွက်အတူယူစရာလို့ဆိုရပါလိမ့်မယ
် Much of the money is spent on making tanks on making guns much of the money is spent on soldiers we need to spend
နိုင်ငံရဲ့ငွေအများစုကတန်ချက်ကကားတွေတနတ်တွေစစ်သားတွေအတွက်အသုံးပြုနေကြတာတွေ့ရပါတယ်အဲ့ဒီသုံးတဲ့ငွေပမာဏနဲ့စာအုပ်တွေဖောင်တိန်တွေဆရာဆရာမတွေကျောင်းနေအတွက်အသုံးပြုကြရမှာဖြစ်ပါတယ်အစိုးရအနေနဲ့အေးအေးယူဆောင်ရွက်ပေးဖို့လိုပါတယ် ဒါကြောင့်ကျမတို့အစိုးရတွေကိုပြောချင်တာကကလေးတိုင်းပညာသင်ခွင့်ရရှိဖို့ဖန်တီးပေးပါဆိုတာပါပဲ
။မလလာဟာအထူးသဖြင့်အမျိုးသမီးတွေရဲ့အတန်းကြားနိုင်ဖို့ကိုလေအရေးကြီးလာတယ်လို့အခုလိုပြောခဲ့ပါတယ
်။ I believe in the power of the voice of women. I believe that when we work together then it's really
ကျမအနေနဲ့အမျိုးသမီးတွေရဲ့အတန်းကိုလွှမ်းမိုးနိုင်မှာကိုကျမယုံကြည်ပါတယ်။အလုံးအတူတကွလက်တွဲလှုပ်ဆောင်ရင်အလုံးအလွယ်တကူအောင်မြင်မှုကိုရနိုင်ကြမှာဖြစ်ပါတယ်။ကျမဆွတ်မှာရှိတော့ကပညာရေးနဲ့ပတ်သက်လို့တောင်းဆိုသူတွေနည်းကြပါတယ်။ဒါပေမဲ့ကျမတို့အတန်ကိုကြားခဲ့ချပြီးဖြစ်ပါတယ်။အခုတော့ကျမသားမကမင်းကလေးငယ်ပေါင်းတန်းနဲ့ချီပြီးဝိုင်းတောင်းဆိုလာကြပါပြီ။ဒါကြောင့်ကျမတို့အတန်ကတဆင့်စာအုပ်တွေကလောင်တန်းတွေကန်ခြင်းအဖြစ်ကျမတို့ရည်မှန်းချက်ပန်းနိုင်ကိုရောက်နိုင်မယ်လို့ကျမယုံကြည်ပါတယ်
။1998ခုဇော်လိုင်လ7ရက်နေ့မွေးနေ့ရှင်မလလာဟာပညာရေးကိုဦးစားပေးလာတဲ့အတွေ့လေကုလသမဂ္ဂနိုင်ငံတကာပညာရေးဆိုင်ရာအထူးကူစလေ Gordon Brown ကအခုလိုသူ့ရဲ့စိတ်ဓာတ်ကိုချီးကျူးခဲ့ပါသေးတယ်
။ When you ask her what she wants for her birthday, she says, I want to build schools. And it's an amazing thing that a young girl who has been so badly hurt because she stood up for a girl.
သူမွေးနေ့လဆောင်အတွက်ဘာကိုလိုချင်တယ်လဲလို့မေးတော့မာလာလာကသူကျောင်းနေဆောက်ချင်တယ်လို့ပြန်ပြောခဲ့ပါတယ်။မင်းကလေးပညာသင်ခွင့်အတွက်ရက်တီပေးခဲ့လို့ဒဏ်ရာအကြီးကျယ်ရခဲ့တဲ့မာလာလာဟာသူအသက်မသေးပဲပြန်ရှင်လာတဲ့အခါအထူးသဖြင့်မင်းကလေးရောယောက်ျားလေးတွေပါပညာသင်ခွင့်ရဖို့သူ့ရဲ့ကြိုးပမ်းမှုဟာတိတ်ကိုဂုဏ်ယူချီးကျူးစရာကောင်းပါတယ်။
မလလာနီနှင့်တာလီဘန်တို့ရဲ့ရန်ကိုမကြောက်ဖဲကဘာထွန်းကလေးတွေပညာသင်ခွင့်ရရှိရေးအတွက်ကြိုးပမ်းမှုကြောင့်ဒီနှစ်အတွင်းဆာခရော့ဖ်လူခွေးရေးဆုချီးမြှင့်ခံရတယ်လို့နိုဘယ်ညဏ်ရေးဆုအတွက်လည်းအမည်တင်သွင်းခြင်းခံရတဲ့ဆင်းမှာပါဝင်ခဲ့တာဖြစ်ပါတယ်။တွဲ့လေချစ်ချာစွာဇဝနညံထက်တဲ့နဲ့ပြောဆိုတဲ့မလလာကိုကဘာပေါင်ဥက္ကဋ္ဌဂျင်ယောင်ကင်ကမိကွန်းတစ်ခုမိခဲ့ပါတယ်။အဲဒါကတော့သမီးတွေမွေးထားတဲ့ဖခင်တွေအတွက်ဘယ်လိုအကြံပေးမလဲဆိုတာပါပဲ။Malala ye phi cha chik ka ro
My father says that don't do one thing with your daughters and that is do not clip their wings do not cut their wings and let them fly
Chama phi byo khe de saka shi ba de Tami rue ye ataw ni ko ma chho ba ne so ra paw Tami rue bwa ma phit chin na phi ya aw lut lut lat lat chou sa khwin pe ba ko mwe de ta rue ni du be Tami rue ko dan du a khwin ye pe ba lu da ta u ye lo myin ma so ra ba be shin
ကပတ်ဝမ်ကလင်းရီပညာသင်ကြားနိုင်ဖို့ကြိုးပမ်းနေတဲ့မလလာပြောဆိုခဲ့သလိုပဲမြန်မာနိုင်ငံမှာရောမင်းကလင်းရီပညာသင်ကြား권မရကြတဲ့အခြေအနေဟာဘယ်လိုရှိပါသလဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပညာရေးအကြံပေးပုဂ္ဂိုလ်ဒေါက်တာသိန်းလွင်ရဲ့ပြောကြားချက်နဲ့အတူဒီသတင်းပါအမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင
်ကျွန်တော်ကမြန်မာနိုင်ငံကမင်းကလေးတွေရဲ့ကျောင်းနေနိုင်တဲ့အခွင့်အရေးနဲ့မင်းကလေးတွေစာတမ်းတွေကိုစနစ်တကျလေ့လာထားတာတော့မရှိသေးဘူးဒီအတွေ့အကြုံရတော့ဒီမင်းကလေးအမြောက်များကကျောင်းမနေရတာရှိတယ်။နောက်ချက်လဲဆိုတော့ကျွန်တော်တို့နိုင်ငံကမတင်မနေရပညာရေးမူလတန်းနဲ့ဆင့်ကြည့်ဆိုတာသတ်မှတ်ထားတယ်ဒါပေမဲ့အောင်မြင်အောင်မလုပ်နိုင်ဘူး။တော်တော့ကျောင်းမနေတဲ့ကလေးတွေရှိတယ်။နောက်ကျောင်းစနစ်နဲ့နေပြီးထွက်တဲ့ကလေးရှိတယ်။ကျွန်တော်များများကဒီရွာတွေမှာကမူလတန်းပဲရှိတယ်။အလဲတန်းတစ်တန်းကရွာတွေနဲ့ဝေးတဲ့အခါကျတော့ကျောင်းမလုပ်ချာ။ဒါတော့အေးတန်းတောင်နဲ့ကျောင်းထွက်ရတဲ့သူများတယ်။နောက်မိဘကကလေးနှစ်ယောက်ရှိတယ်၊စားနဲ့သမီးရှိတယ်။တယောက်ပဲကျောင်းသားနဲ့လည်းဦးစားပေးယောက်ျားလေးဦးစားပေးတယ်မိကလေးကိုဟုတ်ကဲ့ဒါကတော့လူနိုင်ငံမှာယူအနီမှာအများဆုံးတွေ့ရတယ်။အထူးသဖြင့်တော့လေးနားအောင်တဲ့ခါမှာဝေးလံတဲ့မြို့ကျောင်းလွတ်ရအောင်မယ်ဆိုရင်မိကလေးတွေမလွတ်ချအောင်ယောက်ျားလေးပဲချက်။ကျောင်းမူတဲ့ကလေးတွေများတယ်၊ကျောင်းထက်တဲ့ကလေးများတော့မိကလေးကြီးအများကြီးကမတင်ရအောင်။စာမတင်ရအောင်များတဲ့ခါကျတော့ဥစ္စာမှုကဏ္ဍမှာမိကလေးတွေပေါ်လာတယ်။ဒါဆိုဒီနေ့ကကတော့အားလုံးစာတတ်အောင်လုပ်ဖို့လိုတယ်။အထူးသဖြင့်မိကလေးတွေကမချင်ရအောင်။နောက်လူမျိုးဒီဘက်ကဦးစားပေးတာပြောမရှိအောင်။အဝင်ရှိတဲ့သူတွေပေါင်းပို့ပြီးတော့ဒီအလျော်မိကလေးရောလူချင်းကပညာဆုံးနေတဲ့အရွယ်ရောက်တဲ့အချိန်ပညာသင်ဖို့ဆောင်ရွက်ပြနေတယ်ဒီလိုဆောင်ရွက်မှသာဒီလူမျိုးရေးမောင်နိုင်ငံရေးမောင်ပြုလုပ်ထွက်ပြလာ
You can bend but never break me cause it only serves to make me more determined to achieve my